ဟုတ်ကဲ့ဒေါက်တာပြတ်သက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ Omicron ပေါ့နော်တစ်ကဘာလုံးမှာဒီစိုးရင်တကြီးစောင့်ကြည့်နေရချိန်မှာနောက်ဆုံးဒီသိထားတဲ့ထူးခြားမှုဆိုလို့ရှိရင်အဓိကပါကိုစပြောခြင်းလဲဆက
်ပါပြီးတော့ဖြစ်လာတဲ့အချိန်ပေါ့နော်အခုဆိုနှစ်ပတ်ကျော်တဲ့အချိန်ကြီးကိုရောက်လာတဲ့အပိုင်းမှာအများစုကတော့ဘာမှမဖြစ်ဘူးဆိုပြီးတော့ဒီတောင်အာဖရိကမှာသူတို့ပြောကြပါတယ်ဟိုအင်္ဂလန်မှာလည်းသွားပြီးတော့သတင်းစာရှင်းလင်းပွဲလည်းပြောတဲ့အထိတောင်လုပ်တယ်ဆိုတော့ဒါပေမဲ့လည်းသူတို့ကတော့စပြီးတွေ့တာကတော့လူငယ်လေးကစတွေ့တယ်ပြဿနာအကြီးအကျယ်မရှိပါဘူးဆိုတော့အကုန်လုံးကတော့ကောင်းသွားကြတာပဲလေဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းအခုတော့ဒီအရင်ဒီလွန်တရာမှဒီကူးစက်ဉာဏ်တာတော်တော်လေးကိုဉာဏ်နေနောက်တစ်ခုကဒီရိုးကွဲမှာစိုးရိမ်နေပေါ့နော်ဒီ mutation လို့ခေါ်တဲ့ဒီ spike protein မှာပုံစံပြောင်းမှုတွေကတိတိတသားယူအများကြီးဖြစ်လာတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကတော့ဟိုဒီထိုးထားတဲ့ကာကွယ်ဆေးတွေကို invasion လို့ခေါ်တာပေါ့နော်သူတို့ကတော့ဒါဟို vaccine effective မဖြစ်ဘူးဆိုတာမသုံးချင်တဲ့အတွက်ကြောင့်မသုံးလည်းမသုံးသင့်ပါဘူးဘာလို့ဆိုတော့ vaccine က still okay နေသေးကျွန်တော်သုံးလို့ရတယ်ပြန်သူတို့ကတော့သုံးနေကြ vaccine invasion တွေဖြစ်လာဆိုပြီးစိုးရိမ်မှုတွေရှိလာတယ
်ဟုတ်ကဲ့အာနိသင်ဝင်ပြီးတော့ဖြတ်လာတယ်ပေါ့နော်အာနိသင်ကျော်လာတဲ့တော့
ဟုတ်ကဲ့ပြောလာတဲ့တပိုင်းလေးရှိလာတယ်ပေါ့ဆိုတော့တချို့ဟိုဒီကာကွယ်ဆေးတွေကအာနိသင်ပိုင်းကနည်းနည်းလေး꽌ပါတယ်အခုဗမာနိုင်ငံမှာဆိုလို့ရှိရင်တကဘာလုံးမှာ WHO ကအတိအမှတ်ပြုထားတဲ့အကာကွယ်ဆေးကတော့10ခုပေါ့နော်ဆိုတော့ကျွန်တော်ဗမာနိုင်ငံမှာလည်းသိမှာပါအခုလွန်ခဲ့တဲ့တလနိုဝင်ဘာလမှာအိန္ဒိယမှာနောက်ထပ်ကာကွယ်ဆေးတစ်မျိုးအစ်ကို WHO ကအတိအမှတ်ပြုပေးထားပါတယ်ကိုဗစ်ဆင်းလို့ခေါ်တယ်ဒီရုရှားကာကွယ်ဆေးကဒီဟေ့ဒီချင်းဒီ WHO အတိအမှတ်မပြုပါဘူးဒီအိန္ဒိယနောက်ထပ်တစ်ခုပေါ့နော်ဒါဒီအရင်တော့ကျွန်တော်တို့သုံးခဲ့တဲ့ AstraZeneca နဲ့လည်းမတူပါဘူးပမာဏကတော့ COVID ရှိလို့ခေါ်တဲ့အိန္ဒိယဆေးပေါ့နော်နောက် PUG မှာထားတဲ့ Sinopharm လိုဟာမျိုးလည်းမဟုတ်ပါဘူးသူက different ဟို nanoparticle ကိုသုံးပြီးတော့လုပ်ထားဒါပေမဲ့လည်းကောင်းသလားဆိုတော့အများကြီး effective ဖြစ်တဲ့တဲမှာတော့မရှိပါဘူး55ရာခိုင်နှုန်းလောက်ထိကောင်းတယ်လို့ပြောတယ်ပေါ့လေဆိုတော့အဲ့ဒီဟာကိုပမာဏနဲ့မှာထိုးတယ်လို့ကျွန်တော်ကြားတယ်ဝယ်ပြီးထိုးတယ်လို့ကြားတယ်အဲ့ဒီ covid စင်းနဲ့အိန္ဒိယနိုင်ငံမှာကြည်ကြည်ပြည့်ပြည့်ကိုသုံးလာတဲ့အတွက်ကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုကာကွယ်ဆေးတွေကဒီ omicron မျိုးကွဲတဲ့အပေါ်မှာပေါ့နော်ဘလို့သက်ရောက်မှုရှိတာကိုစတွေ့ထားလဲဆရာကြီး
ဒီ omicron အခုလက်ရှိကာကွယ်ဆေးတွေဘလောက်ထိကာကွယ်နိုင်တယ်ပေါ့ဆိုတော့သိကြတဲ့တစ်ချက်ကတော့သုံးလုံးထိုးထားတယ်ကျွန်တော်ဒီ Pfizer ပေါ့နော်ဒါတော့လေပမာဏနိုင်ငံနဲ့တော့တိတ်တော့မသက်ဆိုင်ပါဘူးဒီဟို Pfizer ကိုသုံးလုံးထိုးထားတဲ့လူ Moderna သုံးလုံးထိုးထားတဲ့လူတွေကတော့ data မထွက်သေးတယ်ကျွန်တော်ပြောလို့မရဘူးဒါပေမဲ့ Pfizer ကိုသုံးလုံးထိုးထားတဲ့လူတွေကတော့ဒီနေ့ဒီအချိန်မှာပို့ပြီးတော့ effectively ကာကွယ်နိုင်နေဆိုတဲ့အပိုင်းလေးကတော့ထွက်လာပါတယ်ဆိုတော့ပမာဏနိုင်ငံမှာကျွန်တော်ကိုမေးကြပါတယ်ကာကွယ်ဆေးသုံးလုံးထိုးရမလားဆိုတော့ကျွန်တော်အနေနဲ့အလွယ်ကူဆုံးနဲ့အမှန်ကန်ဆုံးအဖြေတစ်ခုပြောရလို့ရှိရင်တော့ကျွန်တော်လည်းတေချာပေါ့မသိပါဘူးပမာဏနိုင်ငံမှာပေါ့ဆိုဒီတရုတ်ပြည်မှာရှိတဲ့ Sinopharm C ပေါ့နော်သူကဒီလိုမျိုး clinical trial စမ်းသပ်မှုလုပ်ထားတဲ့အပိုင်းတွေမရှိတဲ့အတွက်ကြောင့်ပြောရတာတော့ခက်ပါတယ်ဒါပေမဲ့လည်းသုံးလုံးထိုးမယ့်အစားတော့ရအောင်ပထမတစ်လုံးဒုတိယတစ်လုံးတော့ထိုးတင်ပါတယ်ထိုးလဲထိုးလို့ရနိုင်တဲ့အခြေအနေရှိခဲ့လို့ရှိရင်တော့ထိုးပါဘာလို့လဲဆိုတော့ဒီ vaccine ကလည်းဒီယောဂလက္ခဏာဒီယောဂပိုးကာကွယ်နိုင်တဲ့အနေအထားတစ်ခုရှိလို့ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဘလူးကာကွယ်အထောက်အကူပြုနိုင်တဲ့အနေအထားကိုစပြီးတော့တွေ့ထားပြီလဲဆရာကြီ
း vaccine ထိုးပြီးတိုင်းနဲ့ယောဂမရနိုင်တာရနိုင်ပါတယ်အခုကျွန်တော်တို့လက်ရှိပြည်နိုင်ငံမှာအခု Omicron ဆိုဒီနေ့ဆိုရင်ကျွန်တော်အလုပ်လုပ်နေနေရာမှာဆိုရင်စုစုပေါင်း22နှစ်ကိစ္စပြီးတော့ရလာပါတယ်ကျွန်တော်22နှစ်ကိ COVID positive ဆေးရုံတင်ရတဲ့အခြေအနေဆိုတာကျွန်တော်လွန်ခဲ့တဲ့ Delta လုံးဝတစ်ခေါက်ကျွန်တော်တို့တွေ့လိုက်ရပါတယ်ဒါကလွန်ခဲ့တဲ့4လခွဲလောက်အချိန်လေးလောက်တုန်းကရှိတာပေါ့နော်ဆိုတော့ Omicron ဒီဒုက္ခမပေးဘူးလားဆိုတော့ဒုက္ခပေးပါတယ်ကိစ္စအများကြီး positive ဖြစ်လာတဲ့အတွက်ကြောင့်အဲ့ဒီအထဲမှာကာကွယ်ဆေးမထိုးထားတဲ့လူတွေကအထူးကျမဆောင်လို့ခေါ်တဲ့ intensive care unit ပေါ့နော် ICU ထိရောက်သွားတဲ့လူတွေလည်းရှိပါတယ်ဒုက္ခရောက်ခဲ့တဲ့လူတွေလည်းအခုဒီနေ့ဒီချိန်မှာရှိနေပါတယ်ဆိုတော့ခြုံငုံပြီးတော့ပြောရလို့ရှိရင်တော့အရင်တော့ COVID ဖြစ်ခဲ့တာပဲဖြစ်ဖြစ် vaccine ထိုးထားပြီးပြီပဲဖြစ်ဖြစ် Omicron ဒီ safe မဖြစ်ပါဘူးဘာလို့လဲဆိုတော့သူတို့ဒီရောဂါရနိုင်ပါတယ်ဒါပေမဲ့ vaccine ထိုးထားတဲ့လူတွေဒီ Omicron ရခဲ့လို့ရှိရင်တော့ဒုက္ခရောက်နိုင်မှုအနေထားတော်တော်လေးကိုနည်းပါပါတယ် vaccine မထိုးထားတဲ့လူတွေအနေနဲ့ကတော့ဒုက္ခရောက်နိုင်မှုကတော့ဒီနေ့ဒီချိန်ထိရှိပါတယ်ပြီးတော့ဒုက္ခရောက်တယ်ဆိုတာဟိုဆေးရုံမှာအကြာကြီးနေတာနေအစနော်အောက်ဆီဂျင်တွေလိုတာအဆုံးနောက်ဆုံးကတော့အသက်အန္တရာယ်ဒီကိုဒုက္ခပေးနိုင်တဲ့ဒီအောင်ပါဝင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလူနေထားမှာဒီကာကွယ်ဆေးကလည်းပေါ့နော်မြန်မာနိုင်ငံနေထားရဟိုမသိကြတာတွေရောမပြေဆုံးတာတွေရောရှိနေတဲ့နေထားမှာ โอมิครอนကိုအဓိကကောက်ွယ်ဖို့ဆိုရင်ဆရာအဓိကပါမှာရှင်လဲ
အဓိကတော့လေရှားလို့ရှင်ကိုယ်အသိစိတ်တတ်နဲ့အလုံးမသွားပါနဲ့ပွဲလမ်းတစ်ပင်မျိုးတန်နိုင်တဲ့လောက်ရှောင်ပါလူစုလူဝေးပေါ့နော်အထူးသဖြင့်ကျွန်တော်ပြောခြင်းတဲ့လူစုလူဝေးဆိုတာဒီ close compartment လို့ကျွန်တော်တို့သုံးတာပေါ့လေဆိုတော့ရုပ်ရှင်ရုံလေးပွဲလမ်းတစ်ပင်လေးဟိုမင်္ဂလာဆောင်ကြီးလေးဆိုဒီလိုလူထဲမှာလူကြီးအယောက်900လေးတစ်ထောင်လေးပေါ့နော်ဆိုတော့အဲ့လိုလူတွေမှာအခုဒီ Omicron စဖြစ်လာတာကြောင်းမှာပေါ့နော်တက္ကသိုလ်ကျောင်းသားတစုမှာစပြီးဖြစ်လာတယ်ဆိုပြီးတော့ပြောတယ်ပြီးတော့သူ့ရဲ့ယောဂလက္ခဏာဒီတော်တော်လေးကို꿰ပြားတဲ့အနေအထားလေးတွေရှိတယ်အထူးသဖြင့်ကောင်းကြိုက်တယ်ပေါ့နော်အလိုတရားမှကောင်းကြိုက်တယ်နောက်တစ်ခုကဝင်းလျှောတယ်လူမအီမသာဖြစ်တယ်တဲ့စားလို့ရှိရင်ဒီနှာစီးချောင်းဆိုးတာတွေအတန်ပြောက်တာတို့အနံပြောက်တာတွေဒီလောက်ကြီးတိမရှိဘူးဆိုပြီးတော့ပြောကြတယ်ပေါ့လေဒါပေမဲ့လည်းဒါကတော့နည်းနည်းလေးတော့စော်သေးတယ်ပေါ့ပြောရတဲ့အပိုင်းတော့လေဒါပေမဲ့ခြုံပြီးတော့ပြောရလို့ရှိရင် Omicron ဒီအရန်ကူးစက်မြန်ပါတယ်အိမ်မှာတယောက်ဖြစ်ရင်တအိမ်လုံးထိကူးစက်နိုင်ပါတယ်အဲ့ဒီအိမ်မှာအရင်တုန်းကဟိုယောဂတက်ခံရှိတဲ့လူတွေစီချိုတွေ့တိုးအဝလုံးနဲ့ယောဂလူများရှိခဲ့လို့ရှိရင်တော့သူတို့ကပို့ပြီးတော့ဒုက္ခရောက်နိုင်ပါတယ်ဆိုတော့ Omicron မပေါ့ပါနဲ့သဘောတကူက Omicron ဒီ Delta လို့ပါပဲ Delta စပြီးဝင်လာပြီဆိုလို့ရှိရင်နောက်ပိုင်းကိစ္စအကုန်လုံးက Delta ပဲဖြစ်သွားတာပါထိုနည်းတူစွာ Omicron စရောက်လာလို့ရှင်နောက်ပိုင်းကိစ္စကအကုန်လုံး Omicron ပဲဖြစ်လာပါမှာ။ဘာလို့လဲဆိုတော့ပမာနိုင်ငံအင်ဒီးယားချင်းနိုင်ငံဖြစ်တဲ့စင်ကာပူမှာ Omicron ကိစ္စရှိပါတယ်၊ယူရီးယားမှာလည်းရှိပါတယ်၊အိန္ဒိယမှာလည်းရှိပါတယ်။ဆိုတော့ပမာနိုင်ငံကိုမရှိဘူးဆိုတာကျွန်တော်တို့မဟုတ်ပါဘူး၊မသိလို့ရပါပဲဖြစ်မှာ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ကြာ။